ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟာဇူလိုင်လ14ရက်နေ့ကနေ16ရက်နေ့ထိဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးတော့ကော့ဆက်စ်ပြည်မှာရှိတဲ့ဒုက္ခသည်စခန်းကိုတွားရောက်ခဲ့ပါတယ်။လက်ရှိရိုဟင်ဂျာဒုက္ခသည်အရေးကိစ္စအဖြေရှာရေးဟာပြည်ထနာရဲ့အကြောင်းရင်းတွေကိုနိုင်ငံရေးအရဖြေရှာဖို့လည်းလိုအပ်တယ်လို့သူကပြောဆိုခဲ့ပါတယ်။အကြောင်းစုံကိုဒေါ်လာလာတန်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်းရှရနာဘူဂနာဟာသူရဲ့ပထမဦးဆုံးခီးစဉ်ဖြစ်မြန်မာနိုင်ငံကိုဇွန်လ10ရက်နေ့ကတွားရောက်ခဲ့ပြီးဘင်္ဂလားဒေ့ရှ်ကိုတော့အခုဇူလိုင်လ14ရက်နေ့ကနေ16ရက်နေ့ထိတွားရောက်တာဖြစ်ပါလေ။သူဟာဒကာမြို့တော်ကိုရောက်ရှိစဉ်ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့ဘင်္ဂလားဒေ့ရှ်အစိုးရခေါင်းဆောင်တွေအပြင်တန်တမာရေးအဆိုင်ဝန်နဲ့ကုလသမဂ္ဂဌာနအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါလေ။ခုလိုတွေ့ဆုံရမှာလူရင်းကြပြဿနာအထူးဆန္ဒရေးဟာအခြေခံအကြောင်းရင်းတွေကိုနိုင်ငံရေးရအဖြေရှာဖို့လိုအပ်တယ်လို့ပြောခဲ့တဲ့အကြောင်းကုလသမဂ္ဂတွဲပေးပြောကမြာဖော်ရန်ထက်ကအင်္ဂါနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
် In a meeting the special envoy discussed the plight of the Rohingya refugees and expressed her appreciation to the government and people of Bangladesh
ပြည်သူမှုတွေမှာထူးခိုတယ်ကရိုဟင်ဂျာဒုက္ခသည်တွေကြုံတွေ့နေရတဲ့အခက်အခဲပြဿနာတွေကိုဆွေးနွေးခဲ့ပါတယ်အကြမ်းဖက်မှုဘေးကနေပြီးတော့ထွက်ပြေးခိုလုံလာခဲ့ကြတဲ့ဒုက္ခသည်တွေကိုအကူအညီပေးခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်သူတွေကိုသူကကျေးဇူးတင်စကားပြောခဲ့ပါတယ်ဖြစ်ရှိပြပွားနေတဲ့ပြဿနာရဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းနိုင်ရေးအတွက်နိုင်ငံရေးအရဖြေရှာဖို့လိုအပ်တယ်လို့လည်းသူကပြောခဲ့ပါတယ်
။ Miss Bugana ဟာလူဝင်ကြဒုက္ခသည်များရှိရာကော့ခ်စ်စစားရှိကူတာပလောင်စခန်းကိုရောက်ရှိစဉ်အဲ့ဒီမှာပြီးခဲ့တဲ့နှစ်အောက်ဟုလကအကြမ်းဖက်ခံရမှုကြောင့်ထွက်ပြေးခဲ့ကြတဲ့လူဝင်ကြဒုက္ခသည်တွေရဲ့ပြောပြချက်တွေကိုနားထောင်ရင်းစိတ်မကောင်းဖြစ်ရတဲ့အကြောင်းတွေဒုက္ခသည်တွေကသူတို့ဌာနေပြန်နိုင်ရေးအတွက်လုံးကျုံစိတ်ချရမှုနဲ့နိုင်ငံသားခံယူခွင့်ပြုဖို့ကိုပြောခဲ့ကြတယ်လို့ဆိုပါတယ်။ Facebook နဲ့ကလည်းသူခီးစဉ်တွင်ဆွေးနွေးမှုတိုင်းမှာရက်စက်ကြမ်းကြုတ်မှုတွေကိုကျူးလွန်ခဲ့ကြသူတွေကိုအရေးယူနိုင်ဖို့အရေးကြီးတဲ့အကြောင်းလေးထုတ်ဖော်ပြောကြားခဲ့တယ်လို့ဆိုပါတယ်။တရှိမှာတော့လူရင်းကြဒုက္ခသည်ခုနှစ်သိန်းဌာနေပြန်ရေးတွေအခြေအနေဟာစိတ်မချရသေးဘူးလို့ကုလသမဂ္ဂပြောခွင့်ရ Foreign Hack ကပြောပါတယ်
The conditions are still not there for the return of the Rohingya.
ရိုဟင်ဂျာတွေပြန်နိုင်ရေးအတွက်စိတ်ချရတဲ့အခြေအနေတွေမတွေ့ရသေးပါဘူး။ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့မြန်မာအစိုးရကြားမှာ MOU နားလည်မှုစာချုပ်လွှာထိုးထားခဲ့တာလို့ရှေ့ကိုတိုးတက်လာတဲ့ခြေလှမ်းတချို့ကိုမြင်ရပါတယ်။ဒါပေမဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်နိုင်ရေးအတွက်စိတ်ချရတဲ့အခြေအနေတွေတွေ့ရဖို့ဒီကပို့ပြီးတော့တိုးတက်မှုရှိဖို့လိုပါတယ်။ဒါကိုကုလသမဂ္ဂဘက်ကဆက်တီအားပေးပြီးတော့ကြိုးပမ်းဆောင်ရွက်နေပါတယ်
။ရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်နိုင်ရေးတွေအထူးကိုယ်စားလှယ်ကဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရကြား2019နိုဝင်ဘာလ23ရက်နေ့ကလက်မှတ်ရေးထိုးခဲ့တဲ့ MOU နားလည်မှုစာချုပ်မှာပြင်ဇွန်လ6ရက်နေ့ကမြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတို့ဖြစ်ကြတဲ့ UNHCR နဲ့ UNDP တို့ကြားလက်မှတ်ရေးထိုးခဲ့တဲ့ MOU နားလည်မှုစာချုပ်မှာတို့ဟာလူရင်းကြပြဿနာအခြေခံနိုင်ရေးမှာတိုးတက်မှုတွေဖြင့်ရှုပြင်ပေးတယ်လို့လည်းလူရင်းကြတွေနေရဘီကင်းလုံချုံစွာပြန်နိုင်ရေးတွေဆောင်ရွက်ပေးဖို့လိုအပ်နေသေးတဲ့အကြောင်းမစ္စဘူဂနာကမြန်မာနိုင်ငံခီးစဉ်တွင် PRP ပြောဆိုခဲ့တယ်လို့လည်းကုလသမဂ္ဂလက်ထောက်ပြောခွင့်ရကဆိုပါတယ
် As for Myanmar there's a number of steps that need to happen including reconciliation and the creation of safe conditions on the ground.
ဒီမှာငနေပတ်သက်ပြီးတော့ခြေလှမ်းတွေယူဖို့လိုပါတယ်။ထွက်ပြေးသွားခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ဒေသခံလူ့အဖွဲ့အစည်းကြားပြန်လည်တင့်ရေးနဲ့ရခိုင်ပြည်နယ်မှာလုံခြုံစိတ်ချတဲ့အခြေအနေတွေဖန်တီးပေးဖို့လည်းလိုပါတယ်။ဒါကိုမြန်မာစိုးရကိုကုလသမဂ္ဂဘက်ကဆက်ပြီးတော့ပြားပေးနေသလိုအထူးကိုယ်စားလှယ်ခရစ်စတီနာဘူဂနာကလည်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံလုံးကိုတွားရောက်ခဲ့ခြင်းကကြိုးပမ်းဆောင်ရွက်မှုတွေရှိခဲ့ပါတယ
်။ရိုဟင်ဂျာပြည်နယ်သူတို့သဘောရှောက်ဌာနေပြန်နိုင်ရေးနဲ့ပတ်သက်လို့လုံးကျုံစိတ်ချရပြီးတိတ်ခါရှိတဲ့အခြေအနေဖန်တီးပေးနိုင်ဖို့အများဆုံးဆောင်ရွက်ပေးဖို့လည်းသူကတိုက်တွန်းခဲ့ပြီးရခိုင်ပြည်နယ်မှာလွတ်လပ်စွာသွားလာခွင့်နဲ့နိုင်ငံသားခံယူခွင့်ပြဿနာအဖြေရှာရေးအပါအဝင်ကိုဖီအနန်ဦးဆောင်တဲ့ရခိုင်ကော်မရှင်ရဲ့အကြံပေးချက်တွေကိုလည်းအကောင့်ထည့်ဖော်ဖို့မစ္စဘူဂနာကသူ့မြန်မာနိုင်ငံခီးစဉ်တွင်တိုက်တွန်းခဲ့တယ်လို့ဆိုပါတယ်မစ္စဘူဂနာဟာမြန်မာနိုင်ငံခီးစဉ်တွင်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ပြင်မြန်မာစစ်ကောင်စီဗိုလ်ချုပ်မှူးကြီးမြင့်အောင်ဆိုင်တွင်လည်းလဲတွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်မောင်းတော့ကိုလည်းသွားရောက်လည်လာခွင့်ရရှိခဲ့တာဖြစ်ပါတယ်။သူဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်လို့နဲ့ပတ်သက်လို့နောက်တင်းပါကျင်းလာနေဇွန်လ23ရက်နေ့မှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှတကပိတ်အစီရင်ခံဖို့လည်းရှိပါလိမ့်ရှင်။